ဥပမာဆိုခင်ဗျာအခုနောက်ဆုံးထိုင်းနိုင်ငံရဲ့အခြေအနေလေးဒီနေ့ဆွေးနွေးကြတာပေါ့နော
်ဟုတ်ကဲ့
အဲ့တော့မနေ့ညကထိုင်းနိုင်ငံရဲ့ television channel 11ပေါ့နော်အဲ့ဒီမှာပြသွားတယ် Mr. Thaksin ထိုင်းစာနယ်ဇင်းတွေရဲ့အခေါ်ဆိုရင်တော့အိမ်ဆောင်အစိုးရဝန်ကြီးချုပ် Mr. Thaksin ကနေမြေကျသွားတယ်အဲ့အဲ့ဒါလိုပြောတဲ့အထက်မှာသူ့အနေနဲ့ဝန်ချုပ်ယာရုကိုဆက်ပြီးယူမှာတော့မဟုတ်ဘူးဒါပေမဲ့လောက်ထပ်ပေးမယ်လို့လည်းသူကအတိအကျမပြောဘူးဆိုတဲ့ခါကျတော့ထိုင်းနိုင်ငံကြီးဟာမရေမရာဖြစ်နေတယ်ခဏိနောက်ဆုံးအခြေအနေကြီးတော့လဲမဲကကိုရေတွက်လို့ရတယ်လို့ဆိုရင်58ရာနှုန်းကျော်သွားတဲ့အတွက်သူ့ရဲ့ထပ်ထိုင်ထိုင်းပါတီကတော့ Mr. Thaksin ရဲ့ပါတီကတော့အနိုင်ရတာသိကြနေပြီဆိုတော့ကအလားလာတွေရှိဘယ်လိုဖြစ်နိုင်လဲခင်ဗျ
ကျွန်တော်ထင်တယ်ခုဒီ election ကတရားမဝင်တဲ့ election ဆိုပြီးတော့အတိုက်ခံနေရအောင် PAD လို့ခေါ်တဲ့ People Alliance Democracy အဖွဲ့အားအခုဆိုရင်စာရတင်နေပါပြီဆိုတဲ့ခါကျတော့
ဟိုတရားမဝင်မှုဆိုတာကကျွန်တော်တို့ဒီအတိုက်ခံ3ပါတီကနေပြီးတော့သပိတ်မောက်ထားတဲ့အတွက်ဒါတရားမဝင်မှုပေါ့
ဟုတ်တယ်အတိုက်ခံ3ပါတီဆိုတော့တကယ် main opposition party တွေလုံးဝကိုလက်ရှိမှာပါထားတာမရှိဘူး။ဒါအပြင်ဒီထဲမှာပုံစံမကျတဲ့ဟလာမဲဝဲတဲ့စနစ်တွေပုံမှန်မဟုတ်တဲ့မဲဘစ်စနစ်တွေရှိတယ်နော် frog lane တွေပေါ့။အဲ့ဒါတွေရှိနေတယ်ဆိုပြီးတော့
ကိုဆိုလိုတာဒီဒီမဲလိမ်မှုဘာညာတွေရှိတ
ယ်ပေါ့။မဲလိမ်နာတွေမဲဟိုမဲလိမ်နာတွေမဲဝဲတာတွေ
မဲဆွဲတာတွေမဲဝဲတာတွေ
အဲ့ဒါတွေရှိနေတယ်ဆိုတဲ့ဟာတွေကလည်းအခုတက်လာနေတယ်ဆိုတော့ဒီ election ကို TMW election ဖြစ်တဲ့အတွက်ကြောင့်အဲပြည့်ချက်ပေးပါဆိုတဲ့ PAD ရဲ့နေပြီးစတင်ပါပြီ။နောက်ပြီးတော့အဲတစ်ချိန်တည်းမှာပဲအခု3နိုင်မှာကျွန်တော်တို့ result ကိုအသေးချာမသိရသေးဘူးမြဲအခု3နိုင်နဲ့4နိုင်ချမ်းမှာဝင်းကြီးရုပ်တက်ဆင်ကထိုင်းပြည်မြေမြတ်ကိုအတွေ့အဝင်ရှိပါတယ်ဆိုတော့ဘာတွေဖြစ်မလဲဆိုတာအတော်ကိုခံမှန်းခက်ပါတယ်တစ်ချိန်တည်းမှာပဲ Thailand Thai Party ကပြန်နိုင်တာပြန်မှန်းမိမဲ့အခုပြောနေတဲ့လက်ရှိပြောနေတာဘာလဲဆိုတော့ဝင်းကြီးရုပ်တက်ဆင်အဓိကအဲ့ဒီသူကိုပဲ resign လုပ်ခိုင်းရမှာလုပ်ထွက်ခိုင်းရမှာဖြစ်တယ်သူ့ကိုအတိအက target ထားပြီးပြင်မှတ်ထားတော့မှဖြစ်တယ်ဆိုတော့ဟာကအခုတန်ကောင်းမာရောနေရီမာရောပြောနေတာကိုကျွန်တော်ကြားပါတယ်ထိုင်းနိုင်ငံရေးအခြေအနေတော့အတော်ကိုမသိမချမရေရာဖြစ်တယ်လို့ပြောလို့ရပါတယ်အ
ဲတေချာတော့တော့ဒီ Mr. Thaksin ကိုဒီထိုင်းနိုင်ငံလုံးမှာဟောလာဒီမက်ဆန်နာနယ်38နယ်ရှိတယ်အဲ့ထက်မှာဘန်ကောက်ကတော့တော်တော်လေးကိုစန့်ကျင်ကောက်ကွက်ကြတယ်နောက်တစ်ခါတောင်ပိုင်းမှာလည်းပဲကုရတိစန့်ကျင်ကောက်ကွက်ပြီးတော့ကုရတိမဲယူတယ်လို့မရသေးဘူးမြောက်ပိုင်းမှာလည်းပဲမဲယူတယ်လို့မရတာတွေအများကြီးရှိပါတယ်သို့တော်လည်းပဲဒီနေ့58ရာနှုန်းဆိုတော့ထိုင်းထိုင်းနိုင်လာတော့တည်ကြနေပြီ
ဒါပေမဲ့အခုစိတ်ဝင်စားဖို့ကောင်းတာဒီမှာရှိတဲ့ထိုင်းနိုင်ငံရေးလေးလာသူတွေရောနိုင်ငံသားတွေရောအဲသတင်းစာဆရာတွေမေးကြည့်တဲ့ခါကျတော့နံပါတ်တွေကိုကျွန်တော်တို့ကိန်းကိန်းနာတွေကိုစကားပြောလို့မရတော့ဆိုပြီးသူတို့ပြောပါတယ်အားရရအေးမပါတော့ဘူးယူတာဖန်၁၆ပန်းလူပညာကသူ့ထောက်ခံနေသေးတယ်ဘယ်နှစန်းထောက်ခံနေသေးတယ်ဆိုတဲ့ဟာတွေနံပါတ်တွေပဲရှိရတယ်ကိန်းကိန်းနာတွေပဲရှိကိန်းကိန်းနာတွေကအေးမပါတော့ဘူးအဓိကတော့ဒီဘက်ကသူ့ကိုဖြုတ်မဲ့သူတွေသူ့ကိုဆန့်ကျင်တဲ့အုပ်စုကလည်းအချော့ဖျက်မှာမဟုတ်ဘူးဒီ election နိုင်သွားပြန်မှလည်းသူ့ကိုဆက်ပြီးဆန့်ကျင်သွားပို့ပြီးတော့အချိန်ဟုန်များလာဖို့ပဲရှိ
ရသေးတယ်မှန်ပါတယ်အခုဒါကတော့တောက်ကြနေမှာတော့မှဒီ PD ပါတီကနေပြီးအကြီးကျယ်ဆန္ဒပြပွဲဟုတ်လားဘန်ကောက်မှာလုပ်ဖို့ရှိတယ်ဆိုတော့ဟုတ်ပြီဒါမှမဟုတ်ကိန်းကနန်းကြီးအရေးမကြီးဘူးဆိုမှလို့ဒီကိန်းကနန်းကိုပြန်ကြည့်တော့ Mr. Thaksin ပြောလို့သူမဲနိုင်မဲကသူက16တန်းရှိတယ်ဟုတ်လားဟိုတုန်းကသူ့ကိုဟုတ်လားမဲမပြီးတာကဆန့်ကျင်မဲကဟို10တန်းရှိတယ်ဆိုတော့ကအခုဒီဘက်မှာ6တန်းပြီးခဲ့တဲ့ election တော့ကယူကဘက်မှာဆိုရှင်5တန်းရှိတယ်ဒီကွာခြားချက်ကဆိုတော့ကသူ့အနေနဲ့ကဒါဘာပဲပြောစင်ပေါ်ကပဲရှိနေသေးတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်နောက်တစ်ခုကပါလီမန်ဖြစ်ထားတဲ့ပါလီမန်ကဟုတ်လားပြန်ပြီးလုပ်မယ်ဆိုလို့ရှိရင်အမတ်နေရာ900ရရမယ်အမတ်နေရာ900ထဲမှာ400ကတည်းကယူတယ်တရားတော့ကျွန်တော်တို့ဒီအချိုးကျကိုယ်စလဲစနစ်နဲ့တွားရလို့ဆိုတယ်အဲ့တော့ဒီ900မပြည့်ရင်ဘာဖြစ်မလဲဆိုတဲ့ပြဿနာဟိုကိုအောင်ဆိုဘယ်လိုများစဉ်းစားမိလဲခင်ဗျအ
ဲ့ဒါကြောင့်လည်းကျွန်တော်ထင်တယ်အဲ့ဒီအခြေအနေကိုသိလို့တဲ့ Thaksin ရဲ့သူ့အတွက်ထပောက်တွေရှာနေတယ်သူကဝန်ကြီးချုပ်ယာရုကိုသူအမတ်မောပါဘူးသူတခြားသူကိုလည်းပေးနိုင်ပါသေးတယ်ဆိုတဲ့လေးတံမျိုးတွေသူပြစ်နေတယ်ဆိုပြီးတော့အများအားတွေ့ကြပါတယ်သူကတော်တော်ကြီးပဲမန်နေဂျာလေးတစ်ဖြစ်တယ်တော်တော်လည်း tricky ဖြစ်တယ်ဆိုပြီးအများဆုံးသိထားကြတာဖြစ်တဲ့အတွက်ကြောင့်ညနောင်ပြတ်ပဲနဲ့ထွက်လို့ရမယ်ထွက်ပေါက်တစ်ခုကိုသူရှာနေတယ်ဆိုပြီးတော့ press ကြပါဒါကြောင့်လဲမနေ့က channel 11လောက်တဲ့ interview မှာဆိုရင်သူဘယ်လောက်ညနာပြတ်နေတယ်သူဘယ်လောက်ဒီရုပ်ပဲဆင်းပြဖြစ်နေတယ်ဆိုတော့အတော်များများတွေ့ကြတာဖြစ်ပါတယ
်ဒါဆိုလို့ရှိရင်ဒီ Mr. Thaksin အနေနဲ့နိုင်ငံရေးမရေမရာဖြစ်နေတဲ့ကာလမှာကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုအလားအလာတွေရှိနေမလို့အဲဥပမာဆိုယူဆလဲ
မြန်မာပြည်နဲ့ပတ်သက်လို့ကကျွန်တော်စိတ်ဝင်စားတဲ့ကောင်းတာလေးရှိတယ်ဘာကြောင့်လဲဆိုတော့ဝန်ကြီးချုပ်တက်ဆင်ဆိုရအောင်မြန်မာနာဖက်စစ်ဆိုရနေဆက်တဲ့သူရှိရနေရှိနေလိုက်ရှိနေလိုက်ပေးတဲ့သူဆိုပြီးတော့အများစုကတုံ့တက်ခဲ့ကြပေမဲ့နောက်ဆုံးဆက်မှာတက်ဆင်ဆိုရနဲ့နာဖက်စစ်ဆိုရကြတယ်မှာကုလူဆက်ဆံမှုတန်တမာရေးဆက်ဆံမှု high level contacts မရှိသလောက်ပါပဲသူတစ်ဖြင့်ဝင်းကြီးချုပ်ဘိုးချုပ်ချီခင်ညွန့်ဖေရှားခံပြီးတော့ပိုင်းရဆပြီးတော့အခုထိုင်းရဆိုရတဲ့မြန်မာနာဖတ်စီဆိုရကြတယ်မှာကုလူဆက်ဆံမှုကမရှိသလောက်ပါပဲအဲ့တော့တော်တော်ပြောခက်ပါတယ်အခုပြန်ရွေးခံတာမြန်မာနိုင်ငံရေးဘလို့စိုက်အောင်မှုရှိမလဲဆိုတာပေါ့လေဘာကြောင့်လဲဆိုတော့မြန်မာနာဖတ်စီဆိုရလဲအခုလက်ရှိထိုင်းဆိုရောယုံတာမဟုတ်ဘူးပေါ့လေဒါပေမဲ့အချိန်တည်းမှာပဲတက်ဆင်ဟန်တို့ဘက်ကလည်းမြန်မာနာဖတ်စီဆိုရကိုဟလာငွေချီးပေးရမယ် အဲဒီဘက်လောက်အောင်မယ်သူတို့ချော့ပေါအောင်မယ်သူတို့ပြောင်းလဲလာလောက်အောင်မယ်ဆိုတော့အတွေးခေါ်တယ်ရှိပြီးသားဖြစ်ပါတယ်အဲ့ဒါကိုပဲအတုံးချညီမနားပါစီဆိုတာတက်ဆင်ပြန်တက်လာတယ်အဲ့ဒါကိုပဲအတုံးချပြီးတော့သူရဲ့စပိုက်ကတော့သူတို့တောင်းမှသူစားပါတယ်ဒါပေမဲ့ဆင်းမစားဘူးကတော့ချိန်နေမှာမြန်မာတိုက်ခံနေ
ထိုင်နိုင်ငံမှာနေနေတဲ့မြန်မာတိုက်ခံရတယ်တက်ဆင်မရှိရင်မတူလာမလဲအဲနောက်တက်လာမယ်တူပါလဲအဲသူတို့ဘုံမှာဘလို့မျိုးနဲ့ဆက်ဆံမလဲဆိုတာကတော့စိတ်ဝင်စားစောင့်ကြည့်နေရတယ်တွေ့ရပါတယ်အဲဒီချက်ကလည်းတော်တော်အရေးကြီးပါတယ်မြန်မာနိုင်ငံရေးမှာအရေးကြီးတဲ့ကဏ္ဍတစ်ခုပေါ့လေအဲလက်ရှိထိုင်းပေါ်လစီကတော့တော်တော်ကိုကြကြမတ်မတ်နဲ့အတိုက်ခံတွေကိုကင်တွဲနေတဲ့သဘောရှိပါတယ်
သူတို့ထိန်းချုပ်ဖို့ကြိုးစားလိုက်တာသိလို့ကြမီဒီယာဒီတစ်ခေါက်မှာအင်းအားနဲ့ကိုတိုက်စင်အစိုးရကိုဝေဖန်တိုက်ခိုက်တာကိုကျွန်တော်တွေ့ရတယ်